Bangladesh နိုင်ငံဒုက္ခသည်စခန်းတွေမှာခိုးလုံနေတဲ့ Rohingya ဒုက္ခသည်တွေကအသက်16နှစ်ယောက်ကလေးတွေအနေနဲ့9ယောက်မှာတစ်ယောက်ဟာစိတ်ပိုင်းဆိုင်ရာကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရပါတယ် Save the Children အဖွဲ့က Banu Batnaga ကသူတို့အနေနဲ့ဒုက္ခသည်စခန်းမှာစိတ်ကျန်းမာရေးဆိုင်ရာအကျပ်တဲကိုရင်ဆိုင်ဖြည့်ရှင်နေရတယ်လို့ဆိုပါတယ်မြန်မာနိုင်ငံအတွက်စီးရဲတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့လွန်ခဲ့တဲ့နှစ်နှစ်ကလေးက Rohingya 9သိန်းကျော်ဟာ Bangladesh ကိုရောက်ရှိနေခဲ့တာဖြစ်ပါတယ်ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကတော့မြန်မာစစ်တပ်ဟာအစုလိုက်ပြုံလိုက်တပ်ဖြတ်မှုအစုလိုက်အဓမ္မကျင့်မှုနဲ့ရွန်ဂျာရွာတွေကိုမိရှုံမှုတွေကျူးလွန်ခဲ့တယ်လို့ဆွတ်ဆဲထားပါတယ်။ရွန်ဂျာအသုံးနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကလွန်ခဲ့တဲ့နှစ်နှစ်ကတိုက်ခိုက်မှုတွေဟာစုပူမှုတွေကိုပြန်လည်ချေမှုန်းတဲ့ဆက်စင်ရေးတွေတရားဝင်လုပ်ခဲ့တာသာဖြစ်တယ်လို့လည်းပြန်လည်တုံ့ပြန်ထားပြီးဆွတ်ဆဲချက်တွေကိုညှင်းဆို့ထားပါတယ်။တချို့ဒုက္ခသည်ကလေးတွေဟာစစ်တပ်ရဲ့ဖိနှိပ်တိုက်ခိုက်မှုတွေကိုမျက်မြင်တွေ့ရှိခဲ့ရတဲ့ကြောင့်အခုလိုစိတ်ပန်းဆိုင်ရာကျန်းမာရေးပြဿနာတွေရလာနေတာဖြစ်တယ်လို့တခြားအကြောင်းရင်းတွေလည်းရှိနိုင်တယ်လို့ Save the Children ကပြောပါတယ်။အသက်ငယ်ငယ်ငယ်ရွယ်ရွယ်နဲ့အိမ်အောင်ကြတာနဲ့အိမ်တွင်းအကျန်းဖက်မှုတွေကြောင့်လည်းစိတ်ကျမကြီးပြဿနာတွေဖြစ်လာနိုင်တယ်လို့ဘတ်နဂါကပြောပါတယ်။ဒါအပြင်နေစဉ်ကြက်ကြက်တဲတဲနေထိုင်ရတဲ့ဘဝနဲ့စိတ်ဖိစီးမှုတွေကြောင့်လည်းဖြစ်နိုင်တယ်လို့ဆိုပါတယ်။ဒုက္ခသည်တွေရာစကန်တွေအပြင်ဘက်မှာအလုပ်လုပ်ခွင့်မရကြဘဲစကန်တွေမှာအလုပ်ရတဲ့အလုပ်တွေကလည်းအကန့်အသတ်နဲ့သာဖြစ်ပါတယ်။ဒုက္ခသည်တွေပညာသင်ကြားရေးနဲ့အသံမွေးဝမ်းကြောင်းပညာသင်ခွင့်မရှိတာကြောင့်ဒုငယ်ဒုက္ခသည်တွေဘဝရှင်သန်ရေးအတတ်ပညာတွေမရရှိမှကိုလည်းစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။အသက်15နှစ်က18နှစ်ကြာဒုက္ခသည်ဆက်တဲ့ရာခိုင်နှုန်းသာစကန်တွေပညာသင်ကြားခွင့်ရရှိပါတယ်ခင်ဗျ။